အမေရိကန်တို့အထောက်ပံ့ပေးထားတဲ့ဆီးရီးယားပြည်သူစစ်တွေဝိုင်းထားတဲ့ရကာမြို့တွေကနေစုခွာရေးသဘောတူညီချက်နဲ့အစ္စလာမစ်အစွန်းရောက် IS တိုက်ခိုက်ရေးသမားအဖွဲ့မြို့ကနေစုခွာနေကြပါတယ်။ IS တိုက်ခိုက်ရေးသမားတွေကလူသားတိုင်းတွေဖြစ်အသုံးပြုတဲ့အနေနဲ့ရက်သားတွေကိုပါခေါ်သွားတယ်လို့ပြည်သူစစ်ပြောခွင့်ရတဲ့ဦးကဒီကနေ့တင်းကနေနေမှာပြောပါတယ်။တချိန်တည်းမှာပဲအမေရိကန်တို့ထောက်ပံ့ပေးထားတဲ့ Syria Democratic တပ်ဖွဲ့တွေနဲ့ Islamic အစွန်းရောက်တွေကြားတိုက်ပွဲတွေကတော့ဆက်ဖြစ်နေသေးပါစစ်စင်ရေးပြီးသွားပြီမဲ့မြို့ထဲမှာကျန်နေတဲ့စစ်သွေးကြွတွေကိုချေမှုန်းတဲ့တိုက်ပွဲတွေကတော့ဆက်ဖြစ်နေတယ်လို့ Syria Democratic တပ်ဖွဲ့ပြောခွင့်ရတဲ့ဦးကိုကိုကာပီ Reuters သတင်းကဖော်ပြပါတယ်ကျန်ရှိနေသေးတဲ့ IS တိုက်ခိုက်ရေးသမားတွေလက်နက်ချမလားအသေးခံမလားရွေးရမယ်လို့ပြောခွင့်ရကအစောပိုင်းမှာပြောဆိုထားတာပါIS တို့ထိန်းချုပ်ခဲ့ရာရကာမြို့ကိုသိမ်းပိုင်နိုင်ရေးအမေရိကန်တို့ထောက်ပံ့ပေးထားတဲ့တိုက်ခိုက်ရေးသမားတွေရဲ့နောက်ဆုံးထိုးစစ်မတိုင်ခင်ပြီးခဲ့တဲ့တောက်ကြနေမှာတော့မြို့ရင်းကနေအရက်သားအများအပြားထွက်ပြေးခဲ့ကြပါတယ်။အရက်သားတွေဘေးကင်းရာထွက်ခွာနိုင်ရေးအတွက်ညွန်ပေါင်းတပ်ဖွဲ့တွေဘက်ကတိုက်ခိုက်မှုအရှိန်လျှော့လိုက်တာကိုအခွင့်ကောင်းယူပြီး IS တိုက်ခိုက်ရေးသမားတွေထိန်းချုပ်ထားတဲ့ရက်ွက်တွေထဲကနေဒီအပိုင်းအတွင်းမှာပဲယာနဲ့ချီတဲ့အရက်သားတွေထွက်ခွာနေကြပါတယ်။ဒေသခံ IS တိုက်ခိုက်ရေးသမားတွေလက်နက်ချအညံ့ခံနေကြတယ်လို့ဒေသခံတွေကပြောပြမယ်လို့မျိုးရင်းကအာကစားယုံအမျိုးသားစစ်ယုံအပါအဝင်မျိုးရင်းကနေရာတချို့ကိုတော့စစ်သွေးကြွတွေကထိန်းချုပ်ထားစေလဲဖြစ်ပါတယ်။အမေရိကန်တို့အထောက်ပံ့ပေးထားတဲ့တိုက်ခိုက် Syria Democratic တပ်ဖွဲ့တွေကရကာမြို့ကိုဇွန်လ9ရက်နေ့ကစလို့ထိုးစစ်ဆင်တိုက်ခိုက်ခဲ့တာဖြစ်ပြီးမြို့ရဲ့80ရာခိုင်နှုန်းကျော်ကိုသိမ်းပိုက်ထားနိုင်ပြီဖြစ်ပါတယ်။Euphrates မြစ်ပေါ်ကရက္ကာမြို့ဟာဆိုရင် IS စစ်သွေးကြွတိုက်ခိုက်ရေးသမားတွေရဲ့အုတ်ချုပ်ရေးမြို့တော်လည်းဖြစ်ပါတယ်ရှင်။